ဒီကနေ့တနင်္ဂနွေနေ့ဟာ1990ခုနှစ်ကတည်းကအတိမတ်ပြုတ်ခဲ့တဲ့ကမ္ဘာမြေကမ္ဘာနေ့ဖြစ်ပါတယ်မြေကမ္ဘာနေ့ကိုစီစဉ်သူတွေကဒီကနေ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုလုပ်ငန်းတန်းပေါင်း1000ပြုလုပ်ဖို့နှိုးဆော်နေပါတယ်အဲ့ဒီလှုပ်ရှားမှုတွေကတော့အိမ်ကမီးတွေပိတ်ထားဖို့အလုပ်တော့ရမယ်ဆိုရင်အများဆုံးပို့ဆောင်ရေးစနစ်ကိုအသုံးပြုဖို့နဲ့ဒေတာတွေမှာစိုက်ပျိုးတဲ့အစားအစာတွေကိုစားသုံးဖို့စတာတွေပါဝင်ပါတယ်အမေရိကန်ပြည်ထောင်စုမှာတော့ပထမဦးဆုံးမြေကမ္ဘာနေ့ကို1990ခုနှစ်ဧပြီလ22ရက်နေ့မှာစတင်ဆင်နွှဲခဲ့တာပါ။ဒါဟာအထက်လွှတ်တော်အမတ်ဂေးလော့နယ်လ်ဆင်ကစတင်လှုပ်ဆောင်ခဲ့တာဖြစ်ပြီးတနင်္ဂနွေလုံးဆိုင်ရာသဘာဝပတ်ဝန်းကျင်စောင့်ရှောက်ရေးအသိပညာပေးတဲ့နေ့တစ်နေ့ဖြစ်ဖို့ရည်ရွယ်လှုံ့ဆော်ခဲ့တာဖြစ်ပါတယ်။အခုချိန်မှာတော့မြေကမ္ဘာနေ့ကိုနိုင်ငံတွေတနင်္ဂနွေပြီးတနင်္ဂနွေတိုးတိုးပြီးတော့ပါဝင်လှုပ်ဆောင်ဆင်နွှဲလာကြပြီဖြစ်ပါတယ်။လွန်ခဲ့တဲ့42နှစ်တုန်းကမြေပထမဦးဆုံးမြေကမ္ဘာနေ့ကိုဆင်နွှဲခဲ့ပြီးတဲ့အချိန်နောက်ပိုင်းအမေရိကန်ပြည်အောင်စုမှာအများကြီးကွာခြားမှုတွေရှိလာခဲ့ပါပြီ။အဲ့ဒီအချိန်တုန်းကဆက်ယုံပေါင်းများစွာကနေမီးခိုးတွေလေတုတဲကိုအများကြီးထုတ်လွှတ်နေခဲ့တာပါ။ခဲတက်ပါတဲ့ဓာတ်ဆီအသုံးပြုပြီးမော်တော်ယာဉ်တွေမောင်းနှင်နေကြသလိုကားမီးခိုးထွက်တာတွေလည်းရှိခဲ့ပါတယ်။အခုတော့အဲ့ဒီအချက်တွေတော်တော်များများကိုပြုပြင်ပြောင်းလဲနိုင်ခဲ့ပြီဖြစ်ပါတယ်။အမေရိကန်ပြည်အောင်စုက EPA လို့ခေါ်တဲ့သဘာဝပတ်ဝန်းကျင်ကာကွယ်စောင့်ရှောက်ရေးအဖွဲ့ကိုထူထောင်ခဲ့ပြီးအစိုးရကရောဒေသတရားရေးဌာနကပါလေတုတန့်ရှင်းရေးရေတန့်ဖြန့်ဖြူးရေးအပါအဝင်ရှားပွားတရိษာနဲ့တစ်ပင်တွေကိုထိမ့်သိမ်းတဲ့လုပ်ငန်းတွေလှုပ်ဆောင်နေခဲ့ကြပါတယ်